င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆိုင်နေကန်တာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာချင်မှရှိနေတဲ့ကသူချင်းနဲ့တာများစွာပေးကဲဝေမြာပ
ါပေါ်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောင့်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမိဝဲစားတော့ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်ဒေါက်တာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာဖျားသခင်ဤဘုံတကိုထင်ရှားစေရန်အတွက်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတရှိများရှင်။ကျမတို့ဟာမိမိတို့ရဲ့အစွမ်းတတ္တိတွေကိုဖျားသခင်ရဲ့ဘုံတကိုထင်ရှားစေဖို့အတွက်ပဲဖြစ်ဖြစ်လူသားအပေါင်းတို့မှာအကျိုးရှိစေဖို့အတွက်ပဲဖြစ်ဖြစ်ဘယ်လိုအကျိုးရှိအောင်အသုံးချနိုင်ပါလဲ။ဆိုတဲ့မေးခွန်းကိုမေးတင်ကြပါတယ်။ဒီလိုအကျိုးရှိအောင်အသုံးပြုနိုင်မှသာလျှင်အသက်တာဟာတန်ဖိုးရှိနိုင်မှာဖြစ်တယ်။ဖျားသခင်အတွက်ပဲဖြစ်ဖြစ်လူသားအချင်းချင်းအတွက်ပဲဖြစ်ဖြစ်ဦးစားပေးဆောင်ရွက်ရမယ်။ကျမတို့ရဲ့တာဝန်ဟာမိမိကိုယ်ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဖြစ်တယ်။အတတ်နိုင်ဆုံးလှုပ်ဆောင်စေဖို့ဖျားသခင်အစွမ်းတတ္တိတွေကိုအကောင်းဆုံးအခြေအနေရောက်ရှိအောင်ကျမတို့ပြုစုပျိုးထောင်သင့်ပါတယ်။ဒါကြောင့်ကျမတို့ရဲ့အသက်တာအချိန်ကာလမှာကိုယ်စိတ်နှစ်ပါးရဲ့ကျန်းမာရေးကိုထိန်းသိမ်းတည်ဆောက်ဖို့အသုံးပြုရပါမယ်။မိမိတို့ရဲ့ကိုယ်စိတ်နှစ်ပါးလှုပ်ဆောင်မှုတွေကိုတိမ်ဖြင်းသေးငယ်သွားအောင်မလုပ်သင့်ကြပါဘူး။တကယ်လို့လုပ်မိခဲ့မယ်ဆိုရင်လည်းမကောင်းတဲ့အကျိုးဆက်တွေကိုကျမတို့ခံစားရမှာဖြစ်ပါတယ်။များသောအားဖြင့်လူသားတွေဟာမိမိတို့ရဲ့ရွေးချယ်တဲ့အတိုင်းဖြစ်လာတတ်ပါတယ်။ကျမတို့ဟာတေမျိုးတွေဖြစ်တဲ့အတွက်အသက်ရှင်ခြင်းဆိုင်ရာကောင်းကြီးမင်္ဂလာတွေဟာကျမတို့ရဲ့လက်တကမ်းမှာရှိနေပါတယ်။လူတွေဟာခွန်အားအသက်တွေကိုအဆင့်ဆင့်ရယူပြီးတော့ခိုင်မာတဲ့ဇာရိတတခုကိုတိဆောက်လို့ရဆိုရင်တိဆောက်နိုင်ကြပါတယ်။လူတွေမှာရှိတဲ့ဉာဏ်ပညာတွေနဲ့ဘဝတုတ္တတွေဟာလည်းနေ့စဉ်တိုးပွားနိုင်ပါတယ်။ပါရမီတခုအပေါ်တခုထပ်ဆင့်ပြီးကျေးဇူးတော်တခုအပေါ်တခုရှိပတ်ပြီးတော့အသက်တော်တာယာကြည်နူးဆရာတွေကိုခံစားနိုင်ကြပါတယ်။ပင်ကိုယ်စွမ်းရည်တွေဟာအသုံးပြုခြင်းခံရတာနဲ့အမျှထက်မြက်လာလိမ့်မယ်။ဉာဏ်ပညာတွေကိုပုံမှန်ရရှိလာတဲ့နဲ့အမျှလုံးဆောင်နိုင်တဲ့စွမ်းအားတွေဟာလည်းပဲပုံမှန်ကြီးမားလာပါမယ်။တစ်ဖက်မှာအစွမ်းတတ္တိတွေကိုအသုံးမပြုခြင်းအဖြစ်ခွန်အားလည်းလျော့ပါသွားနိုင်ပါတယ်။ဒါမှမဟုတ်မကောင်းတဲ့အကျင့်စရိုက်တွေချုပ်တီးခြင်းကင်းမဲ့တဲ့လောက်ရတွေဟာဇာရိတပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာကိစ္စတွေနဲ့မပတ်သက်တဲ့နေရာတို့မှာအဲ့ဒီအစွမ်းတတ္တိတွေကိုမှားယွင်းစွာအသုံးချပြစ်နိုင်ပါတယ်။အဲ့ဒီလိုလုံးဆောင်အသုံးပြုတဲ့အချိန်မှာအောက်အရကိုဥတီနေကြချင်ပြီ။အကြောင်းကတော့အဲ့ဒီသူတွေဟာဖျားသခင်ရဲ့ပြညတ်တော်ကိုရောကျမ်းမာရေးဆိုင်ရာစည်းမျဉ်းတွေကိုရောချိုးဖျက်နေတာဖြစ်တယ်။ရသာယုံဟာအဲ့ဒါတွေကိုအောင်းနိုင်ပြီးတော့ဖျားရှင်နဲ့ဝေးတဲ့နေရာကိုဆောင်သွားတယ်။ အဲ့ဒီမကောင်းမှုတွေကိုစန့်ကျင်ရုန်းကန်ပြီးတော့ရှေ့ကိုချစ်တက်ဖို့ထက်မိမိတို့ကိုရှေ့မတိုးနိုင်စေဖို့ဆွဲထားတဲ့အဲ့ဒီမကောင်းမှုတကူတွေကိုလိုက်လျောဖို့ပို့ပြီးတော့လွယ်ကူစေပါတယ်။ဒါကြောင့်အပျော်ပါလိုက်စားခြင်းတွေဟာယောဂဗျာတွေကိုပင့်ဖိတ်နေပြီးအဲ့ဒီယောဂဗျာတွေကတေချင်းလန်းကိုပို့ဆောင်ပါတော့တယ်။ဖျားသခင်ရဲ့အမှုတော်နဲ့လူသားတွေရဲ့အကျိုးအလွန်ကတန်ဖိုးရှိတဲ့လူသားတွေရဲ့အသက်တာသမိုင်းစဉ်ကတော့အဲ့ဒီလိုနှိကုံချုပ်လေရှိတတ်ပါတယ်။ခရစ်တော်ရဲ့မဆမှုအဖြစ်ကျမတို့ဟာတက်လန်းနိုင်တဲ့လောက်စုံလင်ချင်းဆိုင်ရာစံကိုအမိလိုက်ဖို့ဖျားသခင်လိုလားတော်မူပါတယ်။အမှန်တရားပဲမှာကျမတို့ရပ်တည်ပြီးတော့ကောင်းကင်သားတွေနဲ့အဆက်အသွယ်ပြုပြီးကျမတို့ရဲ့မူလရုပ်လုံးကိုပြန်လည်ရရှိစေနိုင်မဲ့စည်းမျဉ်းတွေကိုလက်ခံကျင့်သုံးကြဖို့ထာဝရဖျားသခင်ဟာကျမတို့ကိုစင့်ခေါ်တော်မူပါတယ်။တမန်ကျမ်းစာရောတဘာဝတရားမှာရောဖျားရှင်ဖွင့်ပြတော်မူပြီးဖြစ်တဲ့အတွက်အဲ့ဒီစည်းမျဉ်းတွေကိုတည်အောင်လှုပ်ဆောင်ဖို့ကျမတို့ရဲ့တာဝန်သာဖြစ်ပါတယ်။ကိုယ်စိတ်နှစ်ပါးရဲ့ကျန်းမာပျော်ရွှင်ခြင်းကိုပြန်လည်ရရှိဖို့နားထောင်လိုက်လျှောက်ခြင်းအပြင်ဖျားရှင်နဲ့အတူပူးပေါင်းလှုပ်ဆောင်ဖို့ကျမတို့လှုပ်ဆောင်ရမယ့်အလုပ်ဖြစ်ပါတယ်။အသက်ရှင်လှူရှားနေတဲ့ကိုရင်ကအပေါင်းဟာထာဝရဖျားသခင်ပိုင်ဆိုင်တဲ့အရာတွေဖြစ်တယ်။ဖန်ဆင်းခြင်းအပြင်၎င်းရွေးနှုတ်ခြင်းအပြင်၎င်းအဲ့ဒီအရာတွေကိုဖျားရှင်ပိုင်ဆိုင်တော်မူပါတယ်။အဲ့ဒီအင်္ဂါအစိတ်ပိုင်းတွေကိုမှားယွင်းစွာအသုံးပြုခြင်းဟာဖျားရှင်တပါးတည်းသာပိုင်ထိုက်တဲ့အရာတွေကိုလူယူနေခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းဘုသူတ္တအဖြစ်တင်ပြလိုက်ပါရရှင်
ရှင်ရလာဝမ်းနောက်ခွေတဲ့ယေရှုဖျားများပြုခဲ့ပြီမောင်မထုံးလောင်းလောကကြီးတွေစင်ထွန်းလင်းလန်းပြမယ်သူပါ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နာတော်တာစီရင်ခွန်အာယူကြပါစို
့ဖြစ်ပါပါစေကျတော်တော်ရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှိစွာနှုတ်ဆက်ကြပါတယ်ဒီနေ့မင်္ဂလာရှိသောနေ့တို့နေ့မြတ်ပါလို့ရှင်ဘုရားရဲ့ကောင်းချီးမွမ်းလာတဲ့သူဝမ်းမြောက်ပျော်ရွှင်ခြင်းညီတဲ့ချင်းတွေခံစားရပါစေလို့လည်းဆုတောင်းဆန္ဒပြုခြင်းပါတယ်ကျတော်မိတ်ဆွေတို့ဒီနေ့နေ့တင်မှာဆက်လက်ပြီးတော့ပေးသွားခြင်းတဲ့တင်စကားကတော့တန်ရှင်းတဲ့မြို့တော်ကြီးဟာလို့ရှင်ဘလောက်ကြီးကျက်တယ်လဲတန်ရှင်းတဲ့မြို့တော်ကြီးဟာဘလောက်ကြီးတယ်လဲတော့ကြည့်ကြတဲ့လေဆိုတဲ့အကြောင်းအရာကိုဆက်လက်ပြီးတော့နားတော်တာဆင်ရမှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ဘုရားပြင်ဆင်ဖေးထားတဲ့တန်ရှင်းတဲ့မြို့တော်ကြီးဟာဘလောက်ကျက်တယ်လဲ။နော်ဘလောက်ကျက်တယ်လဲဆိုတာကိုကျွန်တော်တို့ရှင်ယောဟန်ကဖော်ပြခဲ့တဲ့အကြောင်းအရာတွေကိုပြီးခဲ့တဲ့ရက်ကတော့ကြားခဲ့ရပြီ။နော်ဒီကဘာတိကြီးကဆိုရှင်ယေရှုရှင်ရဲ့မြို့ကြီးကဆိုဘလောက်ကြီးကျက်ခန်းထားတယ်လဲ။ဘာတွေနဲ့လှုပ်ထားတယ်လဲ။ဘလိုမျိုးအားဖြင့်တကားပေါက်တွေဘယ်နှပေါက်ရှိတယ်လဲဆိုတာကိုတမန်ကျမ်းစာတွေတစ်ချက်ပြီးတစ်ချက်ကျွန်တော်နားဆင်ခဲ့ရပြီ။ဒီနေ့ကတော့ဆက်လက်ပြီးတော့ဒီမျိုးတော်ကြီးကဘလောက်ကြီးကျက်တယ်ဆိုတာကိုကြည့်ကြရအောင်เนาะတန်ရှင်းတဲ့မျိုးတော်ကြီးကဆိုချင်ဘလောက်ကျက်တယ်ဆိုတာကိုသင်စဉ်းစားမိရလားမိတ်ဆွေဗျာဒိတ်ကျမ်းခန်း27ငွေ16မှာဆိုချင်ယောဟန်ကဒီမျိုးကြီးရဲ့အကျယ်ဝန်းကိုတိကျစွာဖော်ပြထားခဲ့ပါတယ်မျိုးအောင်ဆိုချင်စတူယန်၄တောင်ဖြစ်ပါတယ်เนาะထိုသူကောင်းကင်တမန်သည်ကျူလုံးနှင့်မျိုးကိုတန်း၍မျိုး၏အနံအလျားအမြင့်ယူဇနာ120ရှိ၏တဲ့ချစ်တော်မိတ်ဆွေမြို့ရဲ့အကျယ်အမြင့်အားလုံးကစတူယန်လေးတောင်ကျပြီးတော့ဘလောက်ရှိတယ်လဲဆိုတာကိုဖော်ပြထားတာဖြစ်ပါတယ်နော်တဖာလုံးနဲ့အင်္ဂလိပ်မိုင်ပါဆိုရှင်တော့ငါးပုံပုံတပုံနဲ့တူညီပါတယ်ဒါကြောင့်ယူဇနာ120ဆိုတာကတော့1,200နော်ဖာလုံးဖြစ်ပြီးတော့ဒီ1,200ဖာလုံးပါဆိုရှင်တော့2,400ကီလိုမီတာပတ်ပတ်လည်နဲ့တူညီပါတယ်ဖြစ်တူညီပါတယ်ဒါကြောင့်ရှင်းမြို့ကြီးများကိုတိုင်းတာတဲ့ခံပါတော့ရှင်မြို့ရိုးရဲ့အပြင်ဘက်ကနေမှတိုင်းတာတာဖြစ်ပါတယ်နော်ဒါကြောင့်ဒီမြို့ကြီးရာဆိုရှင်တစ်ဖက်နဲ့တစ်ဖက်အကွာဝေးဟာခံမှန်းချက်ရာဆိုရှင်နော်ကီလိုမီတာ600သို့မဟုတ်ဘဲနဲ့မိုင်ပေါင်း380မိုင်ရှိနိုင်ပါတယ်နော်ဒါဆိုရင်ဒီမြို့ကြီးကဆိုရှင်ကဲတခြင်းခံရတဲ့လူတွေအတွက်လုံလောက်ပါမလားလို့လည်းသင်စဉ်းစားမိကောင်းစဉ်းစားမိပါလိမ့်မယ်နော်ဒါကြောင့်ဒီမိုင်း390ပတ်ပတ်လေစတူယန်ကျနေတဲ့ဒီမြို့ကြီးကဆိုရှင်ကျွန်တော်တို့အားလုံးအတွက်စံပါမလားစဉ်းစားမိမှာပဲချစ်တော်မိတ်ဆွေတို့ ယနေ့ဒီကဘာပေါ်မှာတည်ထောင်ထားတဲ့တရှိတဲ့မြို့တွေအကြောင်းကိုလည်းလေ့လာကြရအောင်နော်တိုးချုံမြို့တော်ပါလို့ရှိရင်လူပေါင်း35တန်ဒီပါနေထိုင်တဲ့မြို့တစ်မြို့ဖြစ်ပါတယ်နော်အမေရိကန်နိုင်ငံညိုကြောင်မြို့မှာလည်းလူပေါင်းတန်30လောက်နေထိုင်ကြပါတယ်ဒါပြမကမနဲ့ဆိုးမြို့နဲ့မက္ကဆီကိုမြို့တွေမှာလို့ရှိရင်နော်စီတီမှာတမြို့မှာလို့ရှိရင်လူတန်း20နေပါစီနေထိုင်တွေ့ရပါတယ်ဒါကြောင့်လူနေထူထပ်တဲ့မြို့တွေဖြစ်ပါတယ်နော်တင်ချာဆရာတယောက်ကဆိုရှင်ပါရကူတယောက်ကဆိုရှင်သူဒီယေရုရှလင်မြို့ရဲ့ပေါ်ပြထားတဲ့နော်ဒီ300ခရစ်စတန်မိုင်ပပတ်လေစတူရန်လေးတောင်ကိုသူတွက်ချက်လိုက်တဲ့ခါမှာတဲ့အဲ့ဒီယေရုရှလင်မြို့တင်မှာနဂရီမကတဲ့လူတွေနေထိုင်ဖို့ရန်အတွက်အိမ်တွေရှိမယ်တဲ့တနည်းအားဖြင့်အဲ့ဒီနေရာကိုရောက်ချင်တဲ့သူတွေအတွက်အခန်းတွေရှိတယ်လို့ဆိုခြင်းဖြစ်ပါတယ်နော်အန်ဩဝေရာကောင်းတဲ့နော်ကျွန်တော်တို့ဘာတွေကျွန်တော်တို့အတွက်အန်ဩတွေရဘလောက်ကောင်းသလဲနော်အိုချင်းနာချင်းသိချင်းရာဇဝတ်မှုတွေယောဂါစိုးတွေမရှိတော့ဘူးငိမ့်ချမ်းပျော်ရွှင်မှုတွေသာရှိမယ်ချစ်တော်မိတ်ဆွေထောင်ရင်သားရအေးချမ်းမယ်အဲ့ဒီနေရာမှာတို့ချင်းကျွန်တော်တို့ရဲ့အိမ်ကိုကိုယ်တိုင်စောက်ပြီးတော့ကိုစိုက်တဲ့ပင်တွေရဲ့အသီးကိုလည်းစားရမယ်ပြန်စားရမယ်ဘလောက်ပျော်စရာကောင်းမလဲနော်ကျွန်တော်တို့ရဲ့ဖန်ဆင်းရှင်ခရစ်တော်ရှင်ဟာတို့ရှင်ကျွန်တော်တို့နဲ့အတူရှိပြီးတော့ကျွန်တော်တို့နားမလည်နိုင်တဲ့ဖန်ဆင်းခြင်းအကြောင်းကိုအာလုံးနားလေအောင်သူကတို့ရှင်ပြန်လည်ပြီးတော့ရှင်းပြပါလိမ့်မယ်ချစ်တော်မိတ်ဆွေတို့ဒီနေရာမှာတို့ရှင်အတိတ်တော်ရာတွေကိုကျွန်တော်တို့သင်ယူကြပါလိမ့်မယ်သွားလို့တဲ့နေရာကိုလွတ်လပ်စွာကျွန်တော်တို့သွားနိုင်လိမ့်မယ်ချစ်ခင်သူတွေနဲ့ရောမိတ်ဆွေများနဲ့ရောမိတ္တဟာရဖွဲ့ဖို့အချိန်ရှိလိမ့်မယ်နော်ဥပုံနဲ့ရောက်တိုင်းရောက်တိုင်းပါလို့ရှိရင်ကောင်းကင်တမန်များနဲ့တကွကျွန်တော်တို့ရှင်ဖရာသခင်ကိုအတန်ကုန်ဟစ်ပြီးတော့ချီးမွမ်းတည်ဆိုကြလိမ့်မယ်တဲ့တိတ်ပျော်ဖို့ကောင်းတဲ့အချိန်တွေရောက်လာတော့မှဖြစ်ပါတယ်အဲ့ဒီအချိန်ဟာလို့ရှိရင်ဖရာသခင်ရဲ့မိတ္တဟာရဖွဲ့ဖို့ရန်အတွက်တကယ်ထူးအချိန်ဖြစ်လိမ့်မယ်ချစ်တော်မိတ်ဆွေတို့ဖရာသခင်ဟာလို့ရှိရင်ကျွန်တော်တို့ခမားတို့အနေနဲ့မေးကောင်းမေးပါလိမ့်မယ်နော်အဲ့ဒီနေရာကိုရောက်နိုင်နေဆိုတာဘယ်လိုသိမှာလဲအဖြေကားတော့လွဲပါတယ်နော်တမန်ကျမ်းသာကဒီလိုပြောထားပါတယ်ဂလာတိဩဝါဒစာခန်းကြီး3ငယ်29မှာဆိုချင်တင်တို့ဟာအာဗြဟံရဲ့ဆွေမျိုးခရစ်တော်ဘုရားရဲ့သားသမီးတွေဖြစ်မယ်ဆိုရင်ဒီအမွေကိုတင်တို့ဂရိတော်အတိုင်းရှိရမှာဖြစ်ပါတယ်ခရစ်တော်နဲ့ဆက်ဆိုင်လျင်အာဗြဟံ၏အမျိုးအနွယ်ဖြစ်၍ဂရိတော်အတိုင်းတရား၌တည်ကြ၏ဆိုပြီးတော့တမန်ကျမ်းသာကဖော်ပြခဲ့ပါတယ်ချစ်တော်မိတ်ဆွေတို့တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ခရစ်တော်ဘုရားကိုတင်တို့ရဲ့ကယ်တင်ရှင်ဖြစ်လက်ခံမယ်ဆိုရင်ဘုရားရှင်ဟာအာဗရန်ကိုပေးတဲ့ဂရိတော်ကိုကျွန်တော်တို့အားလုံးအတွက်လည်းဖြစ်ပါလိမ့်မယ်ကျမ်းသာကိုဆက်လက်လေ့လာရင်စိတ်ဝင်စားဖွယ်ကောင်းတဲ့အရာတွေတွေ့ရပါလိမ့်မယ်နော်ကျမ်းသာရဲ့ပထမကံအခန်း3ကံမှာဆိုရှင်ဘုရားသခင်ကဒီကဘာကိုဘယ်လိုဖန်ဆင်းခဲ့တယ်လဲနောက်ပြီးတော့အာဒံနဲ့အေဝအတွက်ပရတိသူပုံကိုဘယ်လိုဖန်ဆင်းခဲ့တယ်လဲဒါပေမဲ့ဝမ်းနဲ့ဆရာကတော့အာရန်နဲ့အင်းဝအတွက်ဓာရီအလုံးပျောက်ကွယ်သွားခဲ့ရပါတယ်ဒါပေမဲ့ကျန်းစာရဲ့နောက်ဆုံးသုံးခန်းမှာကတော့အာရန်နဲ့အင်းဝတို့အတွက်ဆုံးရှုံးသွားခဲ့တဲ့အိမ်မက်တွေကိုဖျားရှင်ကဆိုရှင်ကျွန်တော်တို့တွေအတွက်ပြန်ပြီးတော့ရဖို့ရန်အတွက်ထူထောင်ပေးမယ်ဆိုတဲ့အခမ်းအနားပဲเนาะအခမ်းအနားဖြစ်ပါတယ်ဒါကတော့အမှန်တရားတွေပဲဖြစ်ပါတယ်เนาะလွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကဆိုရှင်တိုးတွေကိုတင်ဆောင်တဲ့တင်မော်တင်းရမြောက်ဖက်ပင်လယ်ပြင်မှာဆိုရှင်တော့မြူနင်းတွေတောထဲမှာပျောက်ကွယ်သွားခဲ့ပါတယ်။သုံးရတာတင်မော်ဆိုရှင်ဥတီယာမရှိဘဲနဲ့မျောနေပါတယ်။တင်မော်ပေါ်မှာရှိတဲ့တိုးတွေအားဆိုရှင်တော့တင်မော်ပေါ်မှာတင်လာတဲ့မလက်ဆက်တော့တဲ့ကောက်ရိုးတွေကိုမစားတော့ဘဲနေကြပါတော့တယ်။တင်မော်တဲ့အနှံ့လျှောက်သွားပြီးတော့အော်တန်တွေပြုတ်လုံနေပါတယ်။ဘာကြောင့်လဲသူတို့တွေအယံအံ့ဩကြတယ်မကြခင်မှာဆိုရှင်မြူနင်းတွေပျောက်ကွယ်သွားခဲ့ပါတယ်စကော့တလန်ကန်းချင်းနဲ့တိတ်မဝေးမလန်းမကန်းမှာပဲတင်းမောင်းကဆိုရှင်စိုက်ခတ်ခဲ့တယ်သူတို့ရာဆိုရှင်ကန်းချင်းတဝိုက်မှာပေါက်နေတဲ့မြက်ပင်လေးရဲ့စိမ်းလန်းဆုပ်ပြတဲ့အနက်အသက်တွေကိုရပုံပေါ်ပါတယ်သူတို့ရာဆိုရှင်မြက်အဟောင်းတွေကိုမစားကျင်တော့ဘူးနော်ညှဉ်းဆန်ကြတယ်သူတို့ရဲ့တခင်တွေကလည်းကြိုးစားပြီးတော့ကြွေးရှာတယ်ဒါပေမဲ့တိုးရရဆိုရှင်လုံးဝမစားဘဲနဲ့နေကြပါတယ်အဲ့ဒီလိုပဲချစ်တော်မိတ်ဆွေတို့ ကောင်းကင်အနန္တကိုကျွန်တော်တို့ရတဲ့အခါမှာလောကမှာရှိတဲ့ဦးစားပေးတဲ့တင့်တာတွေကိုတော့ဆင်ကျင်ဖို့လိုပါတယ်။ထာဝရဆိုတဲ့အနန္တကိုကျွန်တော်တို့ရတဲ့အခါမှာတော့ဘယ်နေရာမဆိုရင်သူ့နေရာနဲ့သူအစင်အသင့်ရှိနေမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးဟာဆိုရှင်ကောင်းကင်နေရာကိုမျှော်နေကြပါတယ်။ထာဝရကမ်းခြေရောက်ဖို့ရန်အတွက်ကျွန်တော်တို့မျှော်လင့်နေကြတယ်။ကောင်းကင်နိုင်ငံတော်ကိုသင်ငန်းလင့်နေပါသလားချစ်တော်မိတ်ဆွေ။အဲ့ဒီလိုရောက်သင်ကိုရောအဲ့ဒီလိုအဲ့ဒီကိုရောသင်ရောက်လို့ပါသလား။ဒါကြောင့်ကောင်းကင်နိုင်ငံတော်ကိုသင်ရောက်လို့တဲ့ဆန္ဒရှိပါသလား။ဟုတ်ပါတယ်။ကိုယ်တော်နဲ့အတူကျွန်တော်နေလိုပါတယ်။ကိုယ်နဲ့အတူထာဝရကာလပတ်လုံးနေလိုပါတယ်ဆိုရင်တော့ဗျာဒိတ်ကျမ်းခန်း20နှစ်အငယ်19ထဲမှာဖော်ပြထားတဲ့အတိုင်းဝိညာဉ်တော်နဲ့မင်္ဂလာဆောင်သတို့သမီးကတို့ရှင်လာခဲ့ပါဟုဆိုကြ၏။ကြားတော်သူကလည်းလာခဲ့ပါဟုဆိုပါစေ။ရင်ငတ်တော်သူသည်လာပါစေ။အလိုရှိတော်သူသည်အဖိုးကိုမပေးဘဲနဲ့အသက်ရည်ကိုယူပါစေဆိုပြီးတော့ဖခင်ရှင်ကတို့ရှင်တင့်ကိုဖိတ်ခေါ်နေပါတယ်။အချိန်မရွေးပါနဲ့ချစ်တော်မိတ်ဆွေကျွန်တော်တို့အားလုံးပဲဖျားအစီစဉ်ထားတဲ့အံပွေကောင်းတဲ့ရွှေငွေစိန်ကြောက်ထိန်တောက်တဲ့ကောင်းကင်ရွှေမြို့တော်မှာအမွေခံမှုရံအတွက်ပါဝင်နိုင်ပါတယ်ခရစ်တော်ကိုတင်တို့ရဲ့နှလုံးသားထဲမှာဖိတ်ခေါ်ပါကောင်းကင်နိုင်ငံတော်ဟာတင်တို့ရဲ့အိမ်ဖြစ်ပါလိမ့်မယ်အားလုံးပေါ်မှာသူရှင်ဘုရားသခင်ကြောကားများပြားစွာကောင်းကင်နိုင်ငံတော်ချပေးပါစေ
သာကဲ့သို့စိတ်ဝင်ခြင်းနဲ့ဖျောင်းနိုင်ကဲ့သို့လင်းအောင်ဝင်ခြင်းတွေအပြေးချစင်လာအရှုံးသမားတို့ဝါများပါပြီအရေးပြောပြောက်ဆုံးဘဝတုံးကြွမ်းလောင်ဤလူပေါင်းအတွက်တတပေးဝေးစိတ်ခံခြင်းမို့ဂုံယူတိုက်ပါကဲ့သို့စိတ်ဝင်ခြင်းနဲ့ဖျောင်းနိုင်ကဲ့သို့လင်းအောင်ဝင်ခြင်းတွေအသေးချာစင်လာအရှုံးသမားတို့ဘဝများပါပြီအရေးပြောပြောက်ဆုံးဘဝတုံးကြွမ်းလောင်ဤလူပေါင်းအတွက်တတပေးဝေးစိတ်ခံခြင်းမို့ဂုံယူတိုက်ပါပြောက်ဆုံးဘဝတုံးကြမ်းလောင်ဤလူအောင်အတွက်တတပေးဝေးစိတ်ခံခြင်းမို့ဂုံယူတိုက်ပါပေလူသားစီမို့အူများစွာယူထားရThank you.
ါရှင်များအားလုံးမင်္ဂလာပါရှင်အခုချိန်မှာစံပြရင်နောင်ဆိုတဲ့စာအုပ်ထဲကနှစ်ဦးနှစ်ဖက်ဆောင်ရွက်စရာတာဝန်များဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်တော်တာရှင်များရှင်လူနှူးအတွက်ပေါင်းဖက်ကြတဲ့အခါတီးခြားဂုံအင်္ဂါများနဲ့ဆောင်ရွက်ရမယ့်ပုဂ္ဂလိကတာဝန်များရှိနေပါတယ်ခင်မွန်းတိုင်းနဲ့ဇနီးတွေတိုင်းဟာသူ့လုပ်ငန်းနဲ့သူရှိတော်လဲသူတို့ရဲ့အလုပ်ကိုင်ပေါ်မူတည်ပြီးသူတို့ရဲ့တန်ဖိုးကိုဆုံးဖြတ်ခြင်းမပြုရပါဘူးဇနီးဖြစ်သူဟာမယားနေဖြင့်အိမ်နောင်ကိုအတီးရတင်တယ်စီပြီးညံအမျိုးမြင့်ရှိတဲ့ခင်မွန်းအတွက်အပေါင်းဖော်ပီတာစီရမယ်ခြေလန်းလန်းတဲ့အခါတိုင်းဒီခြေလန်းဟာမိမပီတာတဲ့အဆင့်တန်းဟုတ်ရဲ့လားဆိုပြီးတော့လကောင်းငါအိမ်တောင်မှာငါရဲ့ဩဇာတက်ရောက်မှုကိုဘယ်လိုခရစ်တော်နဲ့တူအောင်လုပ်ရမလဲဆိုပြီးသူ့ကိုယ်သူမေးမြန်းတင်တယ်။သူ့ဇနီးရဲ့ဆောင်ရွက်မှုများကိုသူ့အနေဖြင့်နှစ်သက်သဘောကျကြောင်းကိုသူ့ဇနီးအားသိစေတင်တယ်။ဇနီးဖြစ်သူဟာခင်မွန်းဖြစ်သူအားလေးစားရမယ်။ခင်မွန်းအနေဖြင့်ဇနီးဖြစ်သူကိုနှစ်သက်မြတ်နိုးရမယ်။သူတို့ရဲ့မင်္ဂလာဆောင်ချိန်မှာတူနဲ့တူပြုတဲ့ဂရုတစ္ဆာကသူတို့နှစ်ဦးအားတူတဲ့အနေဖြင့်ပေါင်းစည်းခဲ့သလိုခရစ်တော်ကိုသူတို့ရဲ့ယုံကြည်ခြင်းဟာကိုရောရှင်၌သူတို့အားတလုံးတစည်းတည်းဖြစ်စေတဲ့ ਨੇ အိမ်တော်ပြုကြတဲ့သူနှူးဟာယေရှုရှင်အကြောင်းကိုသိရှိနားလည်ရန်ကိုရောရှင်ဝိညာဉ်တော်ကိန့်ဝတ်မှုကိုရရှိရန်အထူးတစ်ခါကြိုးပမ်းခြင်းကိုတွေ့မြင်ရတာထက်ကိုရောရှင်အားနှစ်သက်စေတဲ့အရာဟာမရှိတော့ပါဘူးထိမ်းမြမင်္ဂလာမပြုမီကတင်းတို့နှူး၌မရှိခဲ့ဘူးတဲ့တာဝန်များကိုထမ်းဆောင်ရန်ယခုရှိလာပြီဖြစ်တယ်။ဒါကြောင့်ယေရှုပြုခြင်းစိတ်နှိမ်ချခြင်းနူးညံ့သိမ်မွေ့ခြင်းစိတ်ရှည်ခြင်းကိုယူတင်ဝန်ဆောင်ကြလော့ခရစ်တော်ဟာငါတို့ကိုချစ်တော်မူသည်နည်းတူတင်တို့သည်မေတ္တာတရား၌ကျင်လည်ကြလော့ဤဩဝါဒကိုတေချာစွာလေ့လာပါအချင်းမိမ့်မတို့သခင်ဖျား၏အုပ်ဆိုးတော်မူခြင်းကိုဝန်ခံတကယ်သူမိမိခင်မွန်းရဲ့အုပ်ဆိုးခြင်းကိုဝန်ခံကြလော့အကြောင်းမူကားခရစ်တော်ဟာအသင်းတော်ရဲ့အပေါ်မှာခေါင်းဖြစ်သလိုယောက်ျားသည်မိမိခင်မွန်းအပေါ်မှာခေါင်းဖြစ်၏အသင်းတော်သည်ခရစ်တော်၏အုပ်ဆိုးတော်မူခြင်းကိုဝန်ခံတကယ်သူမိမ့်မတို့လည်းကိုခင်မွန်း၏အုပ်ဆိုးခြင်းအရာရာ၌ဝန်ခံရကြမည်အချင်းယောက်ျားတို့ခရစ်တော်သည်အသင်းတော်ကိုချစ်တော်မူ၍ကိုကိုကိုစွန့်တော်မူတကယ်သို့ကိုဇနီးကိုချစ်ကြလော့ယခုချိန်မှစပြီးအေဝဟာဝမ်းနည်းခြင်းနဲ့နာကျင်ခြင်းဝေနာကိုခံစားရတော့မယ်ဖခင်သခင်ကမိန်တော်မူတာကတော့ကိုခင်မွန်းကိုခင်မင်၍သူ့ရဲ့အုပ်ဆိုးခြင်းကိုလည်းခံရမယ်ဖန်ဆင်းခြင်းကအေဝအားအာရန်နဲ့ဒန်းတူအခြေအနေ၌ထားရှိတော်မူတယ်သူတို့ဟာဖခင်သခင်ရဲ့မြစ်တာတော်ပြည့်ညတ်တော်နဲ့ညီလျောစွာကိုရောရဲ့စကားကိုနာခံကြင့်သုံးခဲ့လျင်သူတို့အချင်းချင်းညီညွတ်နေကြမှာဖြစ်တယ်။သူရတွင်အပြစ်ဟာစိတ်ဝမ်းကွဲမှုကိုဖန်တီးပေးတဲ့အတွက်ယခုအခါမှာတူဦးကတူဦးကိုဝန်ခံမှသာလျင်သူတို့ရဲ့စီလုံးညီညွတ်မှုကိုထိမ့်သိမ်းထားနိုင်မှာဖြစ်တယ်။အေဝါဟာပထမဦးဆုံးအပြစ်ဒုစရိုက်ကိုကျူးလွန်ခဲ့တယ်။ဖခင်သခင်ရဲ့ညွန်ကြားထားတော်မူချက်ကိုလွန်ဆန်ပြီးသူခင်မွန်းထံမှထွက်ခွာသွားတဲ့အတွက်စုံစမ်းခြင်းကိုခံခဲ့ရတယ်။သူမ၏တောင်းပန်မှုတို့ကြောင့်အာရန်ဟာအပြစ်ဒုစရိုက်ကိုကျူးလွန်ခဲ့တယ်။ယခုအခါသူမဟာသူခင်မွန်းရဲ့အုပ်ဆိုးမှုအောက်သို့ကြာရောက်သွားလေပြီ။အပြစ်ပြုတဲ့သူမျိုးဟာဖခင်သခင်ရဲ့ပြည့်ညတ်တော်ထဲမှာပေါ်ပြပါရှိတဲ့အခြေခံမှုများကိုလိုက်နာကျင့်သုံးနေခဲ့မယ်ဆိုရင်ဒီပြည့်တန်စီရင်ချက်ဟာအပြစ်ကျူးလွန်မှုအတွက်ပေါ်ပေါက်လာခဲ့ပေမဲ့သူတို့အတွက်ကောင်းကြီးမင်္ဂလာတရားဖြစ်ခဲ့ပေလိမ့်မယ်။လူသားတို့လက်သူအနှံထားတဲ့အမျက်မျက်ဆုံးသောအခွင့်အရေးကိုအလွဲသုံးစားပြုတဲ့အတွက်အမျိုးသမီးတို့ရဲ့ကံကြမ္မာဟာခါတိစေပြီးသူတို့ရဲ့ဘဝအသက်တာကိုလည်းဝန်ထုတ်ထမ်းနေရသလိုဖြစ်စေပါတယ်။သူမရဲ့အီဒင်အင်ဂေဟာမှအေဝဟာသူခင်မွန်းအနီးပါမှာအဒူးတလေပျော်ရွှင်သားရထူခဲ့တဲ့အခြေအနေမှာရပ်တည်နေခဲ့တယ်။ဒါ့ပေမဲ့ခေတ္တအေဝကဲ့သို့ဖျားသခင်ဟာသူ့အားတတ်မှတ်ပေးထားတော်မူတဲ့အဆင့်အတန်းထဲမြင့်မားတဲ့အခြေအနေသို့တက်လန်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်ဖြင့်စိတ်တက်ကြွလည်းရှိတယ်။သူမရဲ့ငကိုအခြေအနေထဲပုံမမြင့်မားတဲ့အဆင့်တန်းကိုတက်လန်းရင်ကြိုးပမ်းတဲ့အခါသူမဟာငကိုအခြေအနေထဲနှိမ့်ကြတဲ့နေရာကိုကျဆင်းသွားခဲ့ပါတယ်။ဖျားသခင်ရဲ့စီမံကိန်းနဲ့အံဝင်ခွင့်ကြအောင်သူတို့ဘဝအသက်တာရဲ့တာဝန်များကိုရှင်လန်းဝမ်းမြောက်စွာမထမ်းဆောင်လို့တဲ့သူရှိသည်များဟာအလားတူအဖြစ်တစ်နည်းမျိုးနဲ့ရင်ဆိုင်ကြရပါလိမ့်မယ်။နှုတ်ကပတ်တော်ထဲမှာမိမတို့ဝန်ခံကြလော့ယောက်ျားတို့ချစ်ကြလော့မယားဖြစ်သူဟာသူ့စိတ်တိုင်းကျလုပ်ကိုင်ခွင့်မရှိသလို့ဆိုရဲမိကုံမကြခနာမိကြပါဗါး။ယောက်ျားဟာအိမ်တော်ဦးစီးဖြစ်ကြောင်းကိုစန်းစာကပြတ်သားစွာပြောထားပါဗါး။အချင်းမိမတို့ကိုခင်မွေးရဲ့အုပ်ဆိုးခြင်းကိုဝန်ခံကြလော့အကယ်၍ဤမှာကြားခြင်းဟာဒီနေရာမှာရက်ဆိုင်သွားမယ်ဆိုရင်မယားဖြစ်သူရဲ့ဘဝမှာအားကျเสียဖြစ်တဲ့ဘဝမျိုးမဟုတ်ပါဘူး။ညောင်များစွာသောအမျိုးသမီးများအတွေ့ဒီအခြေအနေမျိုးဟာခက်ခဲပြီးမခံမရနိုင်တဲ့အခြေအနေမျိုးဖြစ်နေပါဗါး။တ တခင်ဖျားရဲ့အုပ်ဆိုးတော်မူခြင်းကိုဝန်ခံတကယ်သူဆိုတဲ့စကားများကိုတွေ့ရှိရမယ်။စနီးဖြစ်သူအနေဖြင့်ဖျားသခင်ကိုကြောက်ရွံ့တဲ့စိတ်နဲ့ဘုန်းတော်ကိုထင်ရှားလို့တဲ့စိတ်ကိုအမြဲတမ်းထားရှိရင်ဖျားသခင်အလိုတော်ရှိတယ်။နားဆင်ကြတဲ့သောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလို့ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တင်ပြခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှင်ခြင်းပင်နှင့်သင်ကြားမာ၏ရှာဖွေတွေ့ရှိခြင်းနှင့်ယုံသင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလို့ချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အလို့အတန်းစာပေးစာအုပ်ဌာနကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39 96 88 6669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ